တို့ဒီ UNFCA ကကိုယ်စားလှယ်အဖွဲ့နဲ့ပေါ့နော်ဒီအစိုးရကိုယ်စားလှယ်အဖွဲ့နဲ့လာမယ့်အပတ်မှာ NCA လက်မှတ်ထိုးရေးကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုဆက်လက်ဆွေးနွေးဖို့ရှိတယ်ဆိုပြီးတော့ကြားလို့ပါဆရာရဲ့ဟိုဆရာတို့နှစ်ဖက်ဘလို့သဘောတူညီမှုတွေများရှိထားလဲလို့ပါရှင်
23 24မှာရန်ကုန်မှာ CPN ကအစိုးပြုထားတဲ့အစိုးပြုချက် project ပေါ်မှာမပြည့်ပြည့်သေးတဲ့ချက်တွေကိုဆက်လက်ဆွေးနွေးသွားဖို့ရှိပါတယ
်ဆွေးနွေးပြီးရောဆရာတို့ဒီအစိုးရခေါင်းဆောင်တွေနဲ့ရောဆရာတို့ဆက်လက်ပြီးရောဟိုအရင်အရင်ဆွေးနွေးပွဲတွေရလို့တွေ့ဆုံမှုတွေများရှိမလားဘလို့အစီအစဉ်တွေများပါအောင်မလဲလို့အဆရာ
ပြီးခဲ့တဲ့စက်တင်ဘာလ25ရက်နေ့ကဒီညီငယ်ရေးကော်မရှင်နဲ့ DPN ကြားမှာဂျိုညှိနှိုင်းဆွေးနွေးပွဲကိုချင်းမိုင်မှာလုပ်ခဲ့ကြပါတယ်အဲဒီဆွေးနွေးပွဲမှာကျွန်တော်တို့တင်ပြထားတာပေါ့နော်ဒီအခုလက်ရှိရှိနေတဲ့ကိစ္စတွေကျန်နေတဲ့ချက်တွေကမူဝါဒပိုင်းဆိုင်ရာကိစ္စတွေဖြစ်ပြီးညီငယ်ရေးကော်မရှင်ဘက်မှာလက်ရှိရှိနေတဲ့အနေအထားကအဲဒီမူဝါဒပိုင်းကိုဟိုဖျက်ပေးနိုင်တဲ့အနေအထားမရှိဘူးပေါ့နော်အဲဒီလုံပိုင်ခွင့်ကိုညီငယ်ရေးကော်မရှင်ကိုရှာပေးဖို့လိုမယ်ညီငယ်ကော်မရှင်မှာအဲ့ဒီလိုမျိုးမူဝါဒကိုနော်ဖြေလျှော့နိုင်တဲ့လုပ်ပေးနိုင်တဲ့အနေအထားမရှိဘူးဆိုရင်မူဝါဒအဆုံးဖြတ်ပေးတဲ့နိုင်ငံတော်တိုင်ပင်ခံတို့ကျွန်တော်တို့သက်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တိုင်းရိုက်တွေ့ဆုံဆွေးနွေးပြီးတော့အဖြေရှာမယ့်အနေအထားကိုရောက်သွားတယ်ပေါ့လေအဲ့ဒါကြောင့်အဲ့လိုကျွန်တော်တို့ကဆွေးနွေးလိုတဲ့အကြောင်းကိုအစိုးပြုထားအဖြစ်ပါတယ် UNFC ရဲ့ကောင်းဆောင်တွေနဲ့အစိုးရဘက်ကကောင်းဆောင်တွေကြားထဲမှာကျွန်တော်တို့မူဝါဒပိုင်းဆိုင်ရာပေါ့နော်ဖြေလျှော့နိုင်မယ့်ပြန်လည်ဆွေးနွေးနိုင်မယ့်အနေအထားကိုကျွန်တော်တို့နီးလန်းချဖို့အဲ့ဒါအစိုးပြုထားပါတယ
်အစိုးရဘက်ပိုင်းကတော့ငင်းကော်မရှင်ဘက်ကရောဘလို့များဆရာတို့အကြောင်းပြန်တာများရှိလဲဆရာရေ
လောလောဆယ်ဒီတော့အဲ့ဒီနီလန်းချာမှုနဲ့ပတ်သက်ပြီးသူတို့ဘက်ကယတိပြပြောတာမရှိဘူးတတမအကျင်းတရားဝင်ဆွေးနွေးပွဲကို23 24မှာပဲလုပ်မယ်အဲ့ဒီစီဝေးမှာထပ်ပြီးတော့မှကြည့်ရအောင်ပါဗောဗျာပြေလည်နိုင်မလားဗောနော်ပြေလည်နိုင်ရင်အဲ့ဒီတက်တစ်ချင်းတက်ပြီးတော့မှဆွေးနွေးညီနိုင်အဖြေရှာဖို့ဘက်ကိုပဲကျွန်တော်တို့ဥတည်ပါတယ
်ပြီးခဲ့တဲ့ August လအတွင်းရလဲဗောနော်ဟိုဒီနှစ်ဖက်တွေ့ဆုံခဲ့တဲ့ဆွေးနွေးပွဲမှာဒီ UNFC ကဗောနော်အစိုးရကိုဟိုအစိုးပြုထားတဲ့ဒီနိုင်ငံရေးနဲ့စီရေးဆိုင်ရာအချက်အလက်တွေကိုဆွေးနွေးကြတယ်ဗောဒီဆွေးနွေးတဲ့အထက်မှာ၄ချက်လောက်ကိုဆွေးနွေးပြီးဖြစ်တယ်လို့လဲဟိုကျွန်မတို့သိထားပါတယ်ဒီအခုအချိန်ဆွေးနွေးပွဲဟာဒီကြံတဲ့အချက်တွေကိုဆက်ဆွေးနွေးမဲ့သဘောမျိုးလားဘယ်လိုများပြောနိုင်မလဲဆရာ
ဆိုအဲ့ဒီပြပြတဲ့နံပါတ်၁ကနေ၄အချက်တွေကိုပြီးခဲ့တဲ့စက်တင်ဘာလ25ရက်နေ့ချိန်ပိုင်းမှာအကျိုးညှိနှိုင်းအကြီးဝေးလုပ်တော့ကငင်းငယ်ကော်မရှင်ဘက်ကအဲ့ဒါကိုပြန်ဆွေးနွေးတယ်ဗျဆွေးနွေးတော့ကျွန်တော်တို့ဒါနောက်ကျောင်းပြန်လို့တော့ဖြစ်နေတာပေါ့နော်အခုလာမဲ့တက်တမအချိန်အကြီးဝေးမှာပြန်ဆွေးနွေးမယ်ဆိုရင်တော့အဲ့ဒါပုံမူပြီးတော့မှကြံ့ကြာသွားနိုင်ခြေရှိတယ်ဆိုတဲ့အနေအထားရှိပါတယ်အကြီးဝေးအဲ့ဒါကိုပြန်မဆွေးနွေးတော့ဘူးအဲ့ဒါကိုစက်တမအချိန်မြောက်တိုင်းပဲပြီးပြတ်တယ်လို့လက်ခံတယ်ဆိုရင်ကျွန်တော်တို့ကြံနေတဲ့အချက်တွေကိုစပြီးတော့မှဆွေးနွေးလို့ရတာပေါ့နော်
ကာကွယ်ရေးဦးစီးချုပ်ပေါ့နော်ဗိုလ်ချုပ်မူကြီးမင်းအောင်လာရလဲဒီ NCA နှစ်နှစ်ပြည့်အခမ်းအနားမှာဒီ NCA စာချုပ်လက်မှတ်ထိုးရေးနဲ့ပတ်သက်ပြီးသူပြောသွားတာရှိရပေါ့နော်ဒီ NCA စာချုပ်ဟာတိုင်းသားပြည်သူလူထုရဲ့အခွင့်အရေးတွေကိုကန့်သက်ချုပ်ချယ်ထားတာတွေမပါဘူးဒီမှာပေါ့နော်တိုင်းသားတွေရဲ့အခွင့်အရေးကိုတနိုင်တလားအကုန်ပေးထားတာမျိုးဖြစ်တဲ့အတွက်ပေါ့နော်ဒီစာချုပ်ကိုမတိကျိုးချွန်ပြုတ်နေမယ်ဆိုရင်ဒါလက်နက်ကင်ပြီးတော့သူတလူငါတမင်းလုံနေတယ်လို့ယူဆရမှာဖြစ်တယ်ဆိုတာမျိုးပြောသွားတာရှိပါတယ်ဆရာရဲ့ဒီအပေါ်မှာရောဆရာတို့ဒီ UNFC ရဲ့သဘောထားဘယ်လိုများရှိနိုင်မလဲလို့ပါ
တော်တော်ကကွေဦးစီးချုပ်ပြောတဲ့ပြည့်ချက်တင်မှာရှေ့နောက်မညီညွတ်တာတွေအများကြီးရှိပါတယ်။တော့ NCA သဘောတူညီချက်ကိုတော့ကျွန်တော်တို့ကမျက်ကွယ်ပြုထားတာလည်းမရှိဘူး။ဘယ်သူမှလည်းငင်းပယ်နေခြင်းလည်းမရှိဘူး။ကျွန်တော်တို့အခုဆွေးနွေးနေတာ15လကျော်ပြီ။ NCA မှာအားနည်းချက်တွေရှိတယ်။ဒါကိုကျွန်တော်တို့ကပြင်ရမယ်ပေါ့နော်။ပုံမူခိုင်မအောင်လုပ်ရမယ်ဆိုတဲ့ယူချင်းနဲ့ကျွန်တော်လုပ်နေတာဖြစ်တယ်။ဒါကိုလမ်းဖွင့်ပေးဖို့လိုတယ်။တော့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကလည်းအဲ့တိုင်းပဲ NCA ပြုပြင်ရမယ်။ NCA ကအားနည်းချက်တွေအများကြီးရှိတယ်လို့ပြောတယ်။အခုအပြစ်ခက်ရက်ပြေးပြီးတော့မှနှစ်နှစ်တိုင်တိုင်အကောင့်တွေပေါ်နေတဲ့ရှစ်ဖွဲ့ကလည်းပဲပြောပြီးနော်အဲ့ဒီအခမ်းအနားမှာပဲကိုကျုံမူတူကပြန်ပြီးဥက္ကဋ္ဌကအဖွဲ့ရှိဖွဲ့ကိုသာပြောသွားတဲ့အခါမှာသူ NCA ကောင်းတဲ့ပုံမှုမှာအားနည်းချက်တွေစိန်ခေါ်ချက်တွေအများကြီးရှိနေတယ်လို့ထောက်ပြပါတယ်ဒါကိုတော့ကာရကရှင်လက်မှတ်ရေးထိုးတာရဲ့ဖွဲ့စည်းရေးကိုနေကပြောနေပြီးသားဖြစ်တယ်ဒီ NCA ဟာတော့အစိုးရတက်ဖို့တကူရဆွဲတာမဟုတ်ဘူးတိုင်းနယ်နဲ့ကတော့လည်းဖွဲ့စည်းတွေလည်းပုံဝင်ပြီးမှဆွဲခဲ့ကြတယ်အားလုံးပုံဝင်ပြီးတော့မှရေးဆွဲခဲ့ကြတာဖြစ်တယ်ဆိုပြီးတော့အဲ့လိုပြောတယ်ကျွန်တော်တို့ငင်းပေစရာရှိတဲ့ကိစ္စမှမဟုတ်ပဲတက်မတော်ကကွေးဦးတီချုပ်အနေနဲ့ဒါကိုတော့အပြည့်အဝအကောင့်တွေမဖော်ရှင်းဖြစ်တယ်ဒီစာချုပ်ကအလုံးအတူတူကလုတ်ခဲကြတယ်ဆိုရင်အလုံးအတူတူကလုတ်ခဲကြတယ်ဆိုလို့ရှိရင်အလုံးကိုလက်ခံဖို့လိုတာပေါ့ NCCT အနေနဲ့လုတ်ခဲကြတဲ့အဖွဲ့6ဖွဲ့စလုံးကိုဦးသိမ့်သိမ့်နဲ့ထက်ကလေးကနေတက်မတော်အနေနဲ့လက်ခံခဲ့ရင်ဒီနေ့အဲ့ဒီအနေအထားကိုရောက်ပါမလားကျွန်တော်တို့အဲ့ဒါပြောချင်တာဆိုရင်တက်မတော်ကကူယူပြောတာကအဲ့ဒီရှင်းတော့မညီဘူးဆိုတာအဲ့ဒါကိုပြောနေတာဖြစ်တယ်။ညောင်ကျွန်တော်တို့ NCA လက်မှတ်ရေးထိုးဖို့အတွက်အခုအားနည်းချက်ဖြစ်နေပြီဒါတွေကိုကျွန်တော်တို့ပြုပြင်ဖို့အတွက်အစိုးပြုချက်6ချက်အနေနဲ့စုပြုနေတယ်15လကျော်ပြီပြန်လာမဲ့23 24မှာကျွန်တော်တို့ဆွေးနွေးမယ်ဆွေးနွေးတဲ့အခါမှာတက်မတော်ဘက်ကတရွတ်သေးဝါရဆုတ်ကန့်ချမှုတော့ဒါနဲ့ဖြေလျှော့ဖို့လိုတယ်လို့မြင်တယ်။ NCA ဘောင်ထက်ဘယ်ဟာမှကြော်လွန်လို့မရဘူးလို့ပြောနေတယ်။ NCA ဟာနေပြီးတော့မှကျွန်တော်တို့ဖွဲ့စည်းပုံခြေခံဥပဒေကိန်းတို့လုံးဝပြည်လို့မရပြုလို့မရအနေထားကိုကျွန်တော်တို့ကလုပ်လို့မရဘူးလို့ထင်ပါတယ်။ဖွဲ့စည်းပုံခြေခံဥပဒေတော့သူ့ကာလရွေးလျားတာတိုင်းမြားအခြေအနေအချိန်ခါပေါ်မူတည်ပြီးတော့မှပြုပြင်ပေးတာကိုပြုပြင်ရတာပဲ။အခုပြုပြင်ဖို့လည်းပြောနေကြတာပဲ။ဟိုပြုပြင်ရင်တော့ကျွန်တော်တို့အခြေရလက်ထွက်ဖို့အတွက်အခက်ကြီးရှိအောင်မယ်လို့ကျွန်တော်မြင်ပါတယ်
။ဆရာအချိန်ပေးဖြစ်ပေးရအားဖေရဂျေဆုတင်ပါတယ်ဆရာရေ
။ဟုတ်ကဲ့ပါခင်ဗျာ။ဂျေဆုပါ